အပြစ်ဖြေလို့ရန်မိသူ၌တကူရှိသည်နီးလက်ချေသေးသောသူအားသင်၏အပြစ်များဖြေလို့ပြီဟုအရှင်ယေရှုမိန့်တော်မူသည့်အခါဖျားမတပါမိသူ၌အပြစ်ဖြေလို့ရန်တကူရှိသည်နီးလို့ယေဟူဒီများကမေးကြပါတယ်။သခင်ယေရှုသည်အပြစ်သားတို့၏ကယ်တင်ရှင်ဖြစ်ပါတယ်။ယေရှုဟုသောဘွဲ့နာမ၏အနက်မှကယ်တင်ရှင်ဖြစ်ပါတယ်။ကိုယ်တော်ကပျောက်သောသူကိုရှာရန် လူများအတွက်အသက်ဆွတ်ရန်ငါလာသည်ဟုမိန့်တော်မူပါတယ်။နောင်တရရ၍ယေရှု၌ယုံကြည်သောသူများအပြစ်တည်လို့ကြပြီ။အပြစ်အတွက်သေမည့်အစာဖျားသခင်၏အခမဲ့လက်ဆောင်အဖြစ်ထာဝရအသက်ကိုရကြမယ်လို့ယုံကြည်ကြပါတယ်။မိမိအပြစ်ပြေ၍ထာဝရအသက်ဘယ်လိုရကြောင်းသိနိုင်ပါသလဲ။ယေရှုဟာဘယ်သောအခါမှမလိမ်ကြောင်းမိတ်ဆွေတို့အားလုံး သဘောတူကြပါလိမ့်မယ်။ဧဝံဂေလိကျမ်း၌ယေရှုကငါဧကံအမှန်ဆိုသည်ကားငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏ဟုမိန့်တော်မူပါတယ်။ဖျားသခင်၏စာအုပ်၌ကျွန်တော်တို့၏အပြစ်များအားလုံးရေးထားပြီးအပြစ်အတွက်ထာဝရသေခြင်းတံခံရမယ်လို့ဆိုခြင်းမှာအစပထမ၌မှန်ပါတယ်။သို့သောဤအခြေအနေကိုပြောင်းလဲနိုင်ပါတယ်။ကျွန်တော်တို့ဟာကျွန်တော်တို့၏အပြစ်အတွက် တော့ကရောက်၍ဘဝသည်၌အသက်ရှင်ရန်တကူးလိုလျင်ကိုတော်၏ဤသတင်းတော်မြတ်ရှိကြောင်းတတိရရမယ်။အရှင်ယေရှုခရစ်ဟာအံ့ဩဝယ်ကောင်းသောမေတ္တာတော်ဖြင့်အပြစ်သားတို့အတွက်အသက်ဆွတ်တော်မူပါတယ်။ကျွန်တော်တို့ကိုယ်တော်ကိုယုံကြည်ရမယ်။ငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရလိမ့်မည်ဟုသောကိုတော်၏စကားတော်ကိုယုံကြည်ရပါလိမ့်မယ်။ကျမ်းစာတနေရာ၌ ကိုယ်တော်၏နာမတော်အတွက်သင့်အပြစ်ပြေလွတ်ပြီးဟုတွေ့ရပါသေးတယ်။ကိုယ်တော်မလိမ်လည်ကြောင်းကျွန်တော်တို့သိတဲ့အတွက်ကိုယ်တော်ကိုချီးမွမ်းတိုက်ပါတယ်။ကိုယ်တော်၏စကားတော်များမှန်ကန်ကြောင်းကျွန်တော်တို့အကိုးအကားဖြင့်ပြနိုင်ပါတယ်။ကျွန်တော်တို့၏အပြစ်များကိုကယ်နှုတ်၍ခရစ်ယာန်အသက်တာ၌အသက်ရှင်ရန်တကူပေးနိုင်ကြောင်းယုံကြည်ပါတယ်။အပြစ်အတွက်နောင်တရကြလော့ ကယ်တင်ရှင်ကိုယုံကြည်ကြလော့ကိုတော်ကငါထံသို့လာသောသူကိုငါသည်အလင်းမပေးဟုမိန့်တော်မူပါလေ။ထို့ကြောင့်သင်ဟာကိုတော်ထံတိုက်ရိုက်လာပြီးယုံကြည်ပြီးလျှင်ကိုတော်သည်သင်ကိုလက်ခံတော်မူပါလိမ့်မယ်။